မင်္ဂလာညနေခင်းဖြစ်ကြပါစေတော်တာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်မေလ23ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုကျမညသစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်ကျမ Thank you ထိုက်ပါရှင်ကျင်းနဲ့နိုင်ငံပါရီမြို့လယ်မှာမနေ့ကဓားနဲ့တိုက်ခိုက်ခဲ့သူဟာရုရှားနိုင်ငံဘွားပြင်သစ်နိုင်ငံသားဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအမှုဆက်ရှိမှုကိုစုံစမ်းစစ်ဆေးနေတယ်လို့ကြေညာပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ပြည်ရင်းစစ်အမြန်ဆုံးရပ်ဖို့ရန်ကုန်မြို့နယ်မှာငြင်းချမ်းစွာလူလူစုဝေးဆန္ဒဖော်ထုတ်နေချိန်မှာဖမ်းဆီးခံရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်
။အဲရတဖွဲ့ရဲ့မနေ့ကဖမ်းဆီးတဲ့ပုံစံကတော့လုံးဝသဘာဝမကျပါဘူး။အကြမ်းဖက်ပါတယ်။အဲတော့ main ကလေးတယောက်ကိုအကိုင်းတွေပြပြစွာရဲမေတွေကိုယ်တိုင်ကပဲဒါကိုရှုလွန်တာဖြစ်ပါတယ်။အဲဒီအတွက်သက်ဆိုင်ရာအဥပဒေရရဲမေတွေကိုပြန်တရားစွဲဖ
ို့လူမြောက်လာသူတို့ပြောသွားတာပါ။သတင်းပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူအခြားစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါအောင်ရှင
်ပြင်သစ်နိုင်ငံပါရီမြို့လယ်မှာမနေ့စနေနေ့ကဓားနဲ့တိုက်ခိုက်ခဲ့သူအမျိုးသားကရုရှားနိုင်ငံကမွတ်စလင်အများစုနေထိုင်ရာချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့သူပြင်သစ်နိုင်ငံသားဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပါတယ်အစွန်းရဝါဒီအဖြစ်စောင့်ကြည့်စင်းမှာထဲသွင်းခံထားတဲ့ဒီအမျိုးသားကပြင်းမှုကျွလွန်ပူးတဲ့နောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူ့ရဲ့မိဘတွေကတော့စစ်စေးမြင်းမြန်းဖို့ရဲကထိမ့်သိမ့်ထားပါတယ်။တိုက်ခိုက်သူရဲ့နာမည်ကိုမထုတ်ပြန်သေးပါဘူး။တိုက်ခိုက်သူကလူ9ဦးကိုဓာတ်နဲ့ထိုးခဲ့တာဖြစ်ပြီးဒီထဲကအသက်29နှစ်အရွယ်အမျိုးသားတဦးသေဆုံးခဲ့ရပါတယ်။ကျန်တဲ့4ဦးတို့ကတော့အသက်အန္တရာယ်မရှိတော့ဘူးလို့ပြည်ထရေးဝန်ကြီး Jared Colum ကဒီကနေ့ပြောပါတယ်။တိုက်ခိုက်သူကတော့ရဲတွေရဲ့လက်ချက်နဲ့အခင်းဖြစ်နေရမှာပဲတည်ဆုံသွားပြီးအခုလိုအရေးယူဆောင်ရွက်ခဲ့တဲ့ရဲတွေကိုချီးကျူးတဲ့အကြောင်းပြည်ထရေးဝန်ကြီးကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်။တိုက်ခိုက်သူဟာသူတို့တပ်သားဖြစ်တယ်လို့အဖွဲ့ရဲ့သတင်းအေဂျင်စီကနေတဆင့်ပြောဆိုထားပါတယ်။တိုက်ခိုက်ခဲ့သူကလည်းတိုက်ခိုက်မှုအတွင်အလာရှင်မြတ်ကကြီးမြတ်တော်မူတယ်လို့အထိပ္ပယ်ရတဲ့အာရဗ်စကားလုံးအလာဟူအကဘာလို့အော်ဟစ်ခဲ့တယ်ဆိုပြီးမြို့တော်ရဲ့ရှင်နေဖရန်ဆွာမော်လင်းကသတင်းတောက်တွေကိုပြောပါတယ်ဒီမှုကိုတော့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖြစ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးသွားမယ်လို့လည်းရှင်နေမော်လင်းကပြောပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကခရစ်ယာန်ဘုရားကျောင်းသုံးခုမှာတနင်္ဂနွေနေ့ကဘုံကွဲမှုဖြစ်ပြီးတော့ဒါဟာ IS စစ်သွေးကြောက်ဖွဲ့ကိုအားကျတည်ယူတဲ့ဂျမေးအာရှူဒူလာအဖွဲ့လက်ချက်ဖြစ်တဲ့တန်ပြားရှိတယ်လို့အင်ဒိုနီးရှားထောက်လိုင်းရေးအဖွဲ့ကပြောပါတယ်ဒီအတွက်သူတို့ဟာအချင်းအတန်ကြာယူပြီးတော့ပြင်ဆင်ခဲ့ကြတာလို့အင်ဒိုနီးရှားထောက်လိုင်းရေးအဖွဲ့တန်ကြာရေးအကြီးအကဲကပြောပါတယ်ဒါပေမဲ့လည်းဒီဘုံကွဲမှုဟာဘယ်သူလုပ်တယ်လဲဆိုတာကတော့ထုတ်ဖော်ပြောဆိုတာမျိုးကြီးညာတဲ့မျိုးတော့မရှိသေးပါဘူးဂျပားကျွန်းပေါ်ကဆရာဘီယာမျိုးကအဲ့ဒီပောက်ကွဲမှုတွေအတွက်မှာလူ10ဦးထက်မနည်းသေဆုံးပြီးတော့42ဦးတန်ရထားပါတယ်ဆရာဘီယာမျိုးပေါ်ကနောက်ထပ်ဘုရားကျောင်းတစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုရဲကရှာဖွေတွေ့ရှိခဲ့တယ်လို့ရိုက်တာသတင်းတရမှာဖော်ပြပါတယ်ကနေဦးသတင်းတွေအရတော့ဒီပေါက်ကွဲမှုဟာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်တယ်လို့ဆိုပေမဲ့ရဲဘက်ကတော့ဒါကိုအတိအမပြုနိုင်သေးပါဘူးဒီတိုက်ခိုက်မှုပေါ်မှာအင်ဒိုနီးရှားမွတ်စလင်အဖွဲ့အစည်းနဲ့ခရစ်ယာန်အဖွဲ့တို့ပူးတွဲပြီးတော့တစ်တင်ရှုံချတဲ့ကြေညာချက်ထုတ်ပါတယ်ကမ္ဘာပေါ်မှာဘယ်ဘာသာတရားကမှအကြမ်းဖက်မှုကိုအားပေးခြင်းမရှိဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြတယ်လို့ပဲဒီလိုမျိုးအစိုးရအကြမ်းဖက်ဝါဒဇေရီကိုကင်တွယ်နှိမ့်နှင်းဖို့အတွက်အစိုးရအနေနဲ့ပြက်ပြက်သားသားလင်းလင်းမြန်မြန်ဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဆာရာဘီယာမြို့မှာရှိတဲ့ခရစ်ယာန်ဘုရားကျောင်းအားလုံးကိုတော့ရဲကယာယီအဖြစ်ပေးဖို့အတွက်အမိန့်ထုတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာရှိတဲ့ခရစ်ယာန်ဘုရားကျောင်းနေမှာလည်းမနက်ပိုင်းဝတ်ပြုဆုတောင်းမှုတွေကိုဖျက်လိုက်တယ်လို့ပဲဂျကာတာမြို့ကအထက်အထင်ကြီးကနေရာတစ်ဝိုက်မှာလည်းလူမျိုးရေးအထူးတင်းကျပ်ထားပါတယ်။ဒါပေမဲ့လည်းဂျကာတာမြို့တော်မှာပါအကြမ်းဖက်တိုက်ခိုက်နိုင်ခြင်းချိန်ချောင်းမှုမျိုးရှိရှိဆိုတာကတော့ရဲဘက်ကသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးခင
်ဗျ။အာဖဂန်နစ္စတန်ရှေ့ပိုင်းဂျလာလာဘတ်မြို့မှာတော့လူမျိုးရေးတပ်ဖွဲ့တွေနဲ့တပုံတွေကြားဘုံးဖောက်ခွဲမှုတွေအပြန်အလှန်ပစ်ခတ်မှုတွေအတွင်း၄ဦးသေဆုံးပြီးတခြားသူ20ဒဏ်ရာရထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တနက်နေ့အပြန်အလှန်ပြစ်ခတ်မှုတွေမဖြစ်ခင်နန်ကာဟာပြည်နယ်ဆိုင်ရာဗန္ဒာယေးဦးစီးဌာနအနီးမှာ ပေါက်ကွဲသံတွေကိုကြားခဲ့ချရတာပါဘသူလက်ချက်ဆိုတာတော့မသိရသေးပါဘူးရှင်
မြန်မာဆိုးရဲပြောစုဝီဂျီတူကိုအာဂတိလက်စားမှုဆွဲချက်နဲ့ဆစ်ဆင်းနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့နောက်မြန်မာနိုင်ငံအာဂတိလက်စားမှုတိုက်ပိတ်ကော်မရှင်အနေနဲ့ဆစ်ဆေးအဖွဲ့6ဖွဲ့ဖွဲ့ပြီးတော့ဆစ်ဆေးမှုဆက်ရှိမှုကိုစုံစမ်းဆစ်ဆေးနေတယ်လို့ဒီကနေ့ကြေညာချက်ထွက်ပါတယ်။ဒါပေမဲ့လည်းစုံစမ်းဆစ်ဆေးစဲအမှုတွေအပေါ်မှာတေးစိတ်ထုတ်ပြန်တာမျိုးထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံအာဂတိလက်စားမှုတိုက်ပိတ်ကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။စီမံကိန်းနဲ့ဗလိုင်းဝန်ကြီးဌာနပြည်သူ့ဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအာဂတိလက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့အခြားအာဏာပိုင်အဖွဲ့အစည်းချို့ကဝင်ရောက်စစ်ဆေးချဖွေမှုတွေရှိခဲ့တယ်လို့သတင်းတွေမနေ့ကတည်းကထွက်ပေါ်ခဲ့တာပါဒီပေါ်မှာအာဏာပိုင်တွေဘက်ကအတည်ပြုထုတ်ပြန်တာမျိုးမရှိသလို VOA ကနေပြီးတော့တိကျအတည်ပြုလို့လည်းမရသေးပါဘူးဒီကိစ္စနဲ့ဆက်နွယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်အချို့ကိုအာဂတိလက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေပြီးတော့ခေါ်ယူမေးမြန်းတာမျိုးရှိနေတယ်လို့တော့စီးပွားရေးတိုင်းဝန်တွေဘက်ကသတင်းရပါတယ်ဒီကော်မရှင်ကိုတော့ကနဦးအဖြစ်လက်ပေးလိုက်ယူမှုပါပြော်ရေးကော်မရှင်ဖြစ်တဲ့2014ခုနှစ်သမရဦးသိန်းစိန်လက်ထက်မှာစတင်ဖွဲ့ခဲ့တာပါ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းအစိုးရအစဉ်စင်ရဲ့အာဂတိလဲစားမှုတွေကိုလက်မခံဘူးဆိုပြီးတော့အာဂတိလဲစားမှုတိုက်ဖျက်ရေးကော်မရှင်ဖြစ်တဲ့2018ခုနှစ်မှာအမည်ပြောင်းလဲဖွဲ့စည်းခဲ့ပါတယ်အဲဒီမှာတော့ရခိုင်ပြည်သူ့ဝန်ကြီးဟောင်းဦးအောင်ကြည်ကိုအုပ်ထအဖြစ်ထားပြီးတော့ပြန်လဲဖွဲ့စည်းခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလလုံးကတော့ဒီ FTA အစားအသောက်နဲ့စီးပွားကုတ်ကဲဦးစီးဌာနရဲ့ညွှန်ကြားမှုချုပ်ဒေါက်တာတန်းထွတ်ကိုအနာလွဲသုံးစားပြုပြီးတော့အာဂတိလိုက်စားခဲ့တယ်ဆိုရဲဆွဲချက်နဲ့အာဂတိလိုက်စားမှုတိုက်ပိတ်ကော်မရှင်ကနေပြီးတော့တရားစွဲအရေးယူခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5 kilometer 7 kHz 16835 kilometer 19 kHz 15565နဲ့5 kilometer 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီဒီယိုမြန်မာပိုင်းစီစဉ်ရဲ့တင်းကွန်ရီညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အီရန်နိုင်ငံတွင်လူပေါင်း3000ကျော်ထိုင်တဲ့မြို့တွေရွာတွေကနေအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကိုပြီးခဲ့တဲ့နှစ်မှာတိုက်ထုတ်နိုင်ခဲ့ပြီးနောက်မှာတော့အစိုးရအသက်ဖွဲ့စည်းနိုင်ရေးပထမဆုံးအချိန်ဖြစ်နေလွတ်တော်သစ်ကိုအီရတ်ပြည်သူတွေမဲပေးခဲ့ကြပါတယ်စစ်သွေးကြွအဖွဲ့တွေနဲ့ကင်ဝေးပြီးလွတ်လပ်မှုငြိမ်းချမ်းမှုကိုလိုချင်တယ်လို့ပြောဆိုထားတဲ့မဲဆန္ဒရှင်စာလေးကတော့ပြီးခဲ့တဲ့၄နှစ်တာအတွင်းလက်ရှိအစိုးရကဘာမှဖြစ်ဖြစ်မြောင်မြောင်မလုပ်နိုင်ခဲ့ဘူးလို့ပြောဆိုပြီးထွက်ပေါ်လာမဲ့အစိုးရတစ်ကတော့ကောင်းမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။စာလေးလိုပဲတခြားသောခတ်လူမျိုးစုမဲဆန္ဒရှင်တွေကတော့လက်ရှိဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကိုမထောက်ခံကြပါဘူး။ဝန်ကြီးချုပ်အဘဒီအစိုးရကပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးမပြေလည်မှုဖြစ်ခဲ့ပြီးနောက်ပိုင်းကတ်ဒစိတပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဒေတာကထိမ့်ချုပ်ထားတဲ့နေမြေတွေကိုသိမ်းယူခဲ့တယ်လို့ကတ်လေစိတ်ကိုလည်းပိတ်ပစ်ခဲ့တာပါတခြားအီရတ်ပြည်သူတွေချမ်းမှာတော့ဝင်ကြီးချုပ်အဘဒီက IS စစ်သွေးကြွတွေကိုနှိမ့်နှင်းခဲ့သူအဖြစ်ရှုမြင်ကြပြီးဝင်ကြီးချုပ်အဖြစ်ဆက်ပြီးတော့တာဝန်ထမ်းဆောင်ရေးထောက်ခံကြပါတယ်ရွေးကောက်ပွဲမှာဦးဆောင်နေသူတွေထဲမှာတော့ဝင်ကြီးချုပ်ဟောင်းနူရီအယ်မာလီကီနောက် IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ရှီယာပြည်သူစစ်တပ်ဖွဲ့ဟာရှက်ရှာဘီရဲ့ခေါင်းဆောင်တဦးဖြစ်သူဟာဒီအယ်မာမီရီတို့လည်းပါဝင်ပါတယ်။လက်ရှိဝင်ကြီးချုပ်အဘဒီကိုလူကြိုက်များနေပေမဲ့လည်းဝင်ကြီးချုပ်အဖြစ်ရွေးကောက်ခံရမလားဆိုတာကတော့အချိန်စောနေပါသေးတယ်။အစိုးရဖွဲ့နိုင်ရေးအတွက်ကလမ်းနဲ့ချီပြီးတော့စစ်ဆက်ညှိနှိုင်းချရအောင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။အနောက်ဒီမိုကရေစီနိုင်ငံတွေကရွေးကောက်ပွဲတွေကိုရုရှားနဲ့အခြားအာဏာရှင်နိုင်ငံတွေကဝင်ရောက်နှောက်ယှက်မှုတွေကိုဆုံးသတ်ဖို့ဆိုပြီးတော့နိုင်ငံတကာကော်မရှင်တစ်ခုဖွဲ့စည်းလိုက်ကြပါတယ်။နီတိုးဖွဲ့ရဲ့အတွင်းမှုချုပ်ဟောင်းဖြစ်တဲ့ Anders Fogh Rasmussen နဲ့ American ပြည်တွင်းလုံခြုံရေးဝန်ကြီးဟောင်း Michael Chertoff တို့ပူးတဲ့ဥထားလုပ်ပြီးတော့ဖွဲ့စည်းတဲ့ TCEI လို့အတူကောက်ခေါ်တဲ့ Atlantic တစ်ဖက်ချက်နိုင်ငံများရဲ့ရွေးကောက်ပွဲဆိုင်ရာကော်မရှင်ဟာတောက်ချန်နေလုံက Washington DC မှာသတင်းစာရှင်းလင်းပွဲတရားလုပ်ပါတယ်။ဒီကော်မရှင်ရဲ့အဓိကနောက်ခံဖြစ်လာတဲ့အကြောင်းကတော့2016ခုနှစ် American ရွေးကောက်ပွဲကိုရုရှားကနှောက်ယှက်ခဲ့တာဖြစ်တယ်လို့ပူးတဲ့ဥထားတူဖြစ်တဲ့ Rasmussen က VOA ရုရှားအစီအစဉ်ကိုပြောပါတယ်။ဒါမဲ့လည်းကော်မရှင်ရဲ့လုပ်ငန်းတွေဟာအမေရိကန်တစ်ခုတည်းအတွက်သာမကဘဲနဲ့ဥရောပနိုင်ငံတွေအတွက်ပါဖြစ်တယ်လို့ဆိုပါတယ်2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာဘယ်တခြားဒီအနောက်နိုင်ငံတွေမှာရွေးကောက်ပွဲအခု20ကျော်ရှိနေတာမို့လို့ဒီအပေါ်မှာစင်ခေါ်မှုတွေရှိနေပြီးတော့ဒီအတွက်ကော်မရှင်ကိုဖွဲ့စည်းခဲ့တာလို့ကော်မရှင်ရဲ့ဥက္ကဋ္ဌ Rasmussen ကပြောပါတယ်ရုရှားနဲ့အခြားအာဏာရှင်တွေဟာဒီအနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဝင်ရောက်အနှောက်အယှက်ပြုခြင်းအဖြစ်ကမ္ဘာ့ဒီမိုကရေစီနိုင်ငံတွေကိုအားနည်းလောက်အောင်လုပ်ဖို့ရည်မှန်းတာဖြစ်တယ်ဒါကိုခွင့်ပြုထားလို့မရဘူးလို့လည်းကော်မရှင်ဥက္ကဋ္ဌ Rasmussen ကပြောခဲ့ပါတယ် အမေရိကန်ပြည်ထောင်စုရဲ့2016ခုနှစ်ရွေးကောက်ပွဲစီရင်ကာလတွေမှာနိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသူ့ရဲ့ပြိုင်ဘက်သမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရစေဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကတိုက်ရိုက်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကမနေ့ကလေးကသုံးသပ်ချက်ထုတ်ထားပါတယ်။ဒါမှမဟုတ်သမ္မတထရန့်ရဲ့ရွေးကောက်ပွဲစီရင်အဖွဲ့ကရောရုရှားဘက်ကပါဒီဆွဆွဲချက်ကိုညှဉ်းဆဲထားပါတယ်ခင်ဗျ။
2018ခုနှစ်အတွက် Eurovision အဆိုပြိုင်ပွဲမှာတော့ Israel နိုင်ငံက Netta Baseline ကသူမရဲ့ Try ဆိုတဲ့တခြင်းနဲ့ပိုးဆွဲသွားပါတယ်။ Eurovision အဆိုပြိုင်ပွဲမှာတော့နိုင်ငံပေါင်း43နိုင်ငံပါဝင်ရှင်ပြန်ရပြီးတကမ္ဘာလုံးကပွဲကြည့်ပရိသတ်တွေကဆုံးဖြတ်တာဖြစ်ပါတယ
်။ Britain ပြည်မှာကြီးရဲ့မြင်းဖြစ်သူ Harry နဲ့ဇနီးလောင်း American ရုပ်ရှင်သမင်းသမီး Meghan Markle နှစ်ဦးလက်ထပ်ဖို့အတွက်တရားဝင်သဘောတူညီချက်ပေးတဲ့ Elizabeth ဘီမာကြီးကိုယ်တိုင်လက်မှတ်ထိုးထားတဲ့သပိုင်းဝင်မှတ်တမ်းကိုစနေနေ့ကထုတ်ပြန်ပါတယ်။အဲ့မှတန်းထဲမှာတော့အဲလစ်ဇဘက်ဘီမာကြီးကိုရင်ရဲ့လက်မှတ်နဲ့ပိုးချိုးမြင့်နဲ့တွဲထားတဲ့တော်ဝင်အမှတ်တစ်စစ်ကိုလည်းတွေ့ရပါတယ်။ဗြိတိန်ထီးနန်းအရိုက်ရာဆက်ခံဖို့၆မြောက်နေရာမှာရှိတဲ့မစ္စတာဟယ်ရီကအမေရိကန်ရုပ်ရှင်မင်းသမီးမက်ကန်နဲ့လာမယ့်စနေနေ့ကျရင်တော့နှစ်ပေါင်း1000လီပါကြာသမိုင်းဝင်နန်းတော်ဖြစ်ခဲ့တဲ့ဝင်းစာရဲတပ်မှလက်ထပ်ထင်ပြဖို့ရှိကြပါခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အရင်ဦးဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန်းရောက်သတင်းတစ်ပုဒ်ကိုတင်ပြပေးပါပါပြည်တွင်းစစ်အမြန်ဆုံးရပ်ဖို့ရန်ကုန်မြို့နယ်မှာငြင်းချမ်းစွာလူလူစုဝေးဆန္ဒဖော်ထုတ်နေခြင်းဖမ်းဆီးခံလိုက်ရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်အခုလိုငင်းချင်းစွာဆန္ဒပြသူတွေကိုအရဲဝတ်တွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တဲ့အပေါ်တပ်ဆိုင်ရာကစုံစမ်းဖော်ထုတ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုသလိုတီစဲဥပဒေနဲ့အညီငင်းချင်းစွာစုဝေးဆန္ဒပြဖို့အကြောင်းကြားခဲ့ပေမဲ့တပ်ဆိုင်ရာကခွင့်မပြုခဲ့လို့ဖြစ်လာတဲ့အကျိုးဆက်တွေကိုဥပဒေကြောင်းအရရင်ဆိုင်ကြဖို့အသင့်မှာပဲလို့လည်းငင်းချင်းစွာလူလူလှုပ်ရှားမှုဥဆောင်သူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်စူးစီးတင်ပြထားပါတယ်
တိုင်းရင်းဒေသကစစ်ပွဲတွေအများဆုံးရပ်ဖို့နဲ့တိုက်ပွဲတွေတွင်ပိတ်မိစစ်ပြေးဒုက္ခသည်တွေအရေးမနေ့စနေညနေပိုင်းတုန်းကရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာငင်းငဲစွာလူလူစုဝေးဆန္ဒထုတ်ဖော်တဲ့အချိန်မှာရဲလုံလုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးပိတ်ဆို့တားဆီးခဲ့တယ်လို့လူစုခွဲပြောင်းခြင်းရောက်မှအရဲဝတ်တွေကအင်အားသုံးပြီးအကြမ်းဖက်ဖမ်းဆီးခဲ့တဲ့အတွက်ဥဆောင်သူတချို့အပါအဝင်ဆန္ဒထုတ်ဖော်သူ၉ဦးဖမ်းဆီးခံလိုက်ရပါတယ်အခုဆိုရင်တော့ဗဟန်းမြို့နယ်ရဲစခန်းကနေပုံမှန်20နဲ့အမှုဖွင့်ထားပြီးအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်သူတို့ကိုမတရားဖမ်းဆီးရတဲ့အပေါ်တံပြန်တရားဆွဲဆိုသွားမှာဖြစ်တယ်လို့လည်းလွတ်မြောက်လာသူတွေကပြောပါတယ်
။ပုံမှန်20နဲ့စကန်အခုအမှတ်ကန်ရပါတယ်။အဲရဲတပ်ဖွဲ့ရဲ့မနေ့ကဖမ်းဆီးရပုံစံကလုံးဝသဘာဝမကျပါဘူး။အကြမ်းဖက်ပါတယ်။အဲ main ကလေးတယောက်ကတိုင်းတွေပြပြစွာရဲမေတွေကိုယ်တိုင်ကပဲဒါကိုစူးလွန်တာဖြစ်ပါတယ်။အဲဒီအတွက်သက်ဆိုင်ရာအဥပဒေရရဲမေတွေကိုပြန်တရားဆွဲဖို့အစီအစဉ်ရှိပါတယ်။
ကျွန်တော်တို့ဒီနေ့ဟိုဘိုင်းရဲစကန်နေပြီးတော့ကျွန်တော်တို့ကျွန်တော်တို့ချုပ်တဲ့ယမန်ထူချင်ပင်းနဲ့ကျွန်တော်တို့ဒီနေ့ဆက်လိုက်ပါတယ်ကျွန်တော်တို့ရေးဖြစ်စင်ကတော့ရေးစုကြီးဥပဒေနဲ့ကျွန်တော်တို့တရားဆွဲတယ်ဆွဲပြောတာဘန်းစခန်းနေပြီးတော့ချုပ်လို့ပေါ့ချုပ်လို့နဲ့ကိုပိုင်ခံကျွန်တော်တို့မေးရပေါ့အာမခံမဲ့လူရှိလားကျွန်တော်ပြောတယ်အာမခံမဲ့လူကျွန်တော်တို့ကတခြားလူတူတယောက်ရဲ့အာမခံခြင်းနဲ့ယက်တိနိုင်ယက်တိတဲ့လူမဟုတ်ဘူးကျွန်တော်တို့ခုံတိတ်ခါရကျွန်တော်တို့ကိုယ်တိုင်ယက်တိနိုင်တယ်အဲ့တော့ကျွန်တော်ကိုပိုင်အာမခံနဲ့ဆွဲလို့ရတယ်ကိုဆွဲမယ်မဟုတ်ဘူးလို့မဆွဲနိုင်ဘူးဆိုတော့ကိုပိုင်အာမခံပေးတယ်အဲ့တော့ကျွန်တော်တို့ဟိုလွတ်မြောက်လာတာပေါ့ကျွန်တော်တို့ကတော့15ရက်အတွင်းမှာတရားရုံးကိုတင်နိုင်အောင်ကြိုးစားမယ်တကယ်လို့တရားရုံးကို15ရက်အတွင်းမတင်နိုင်ဘူးဆိုရင်ဒီကျွန်တော်တို့ဆွဲထားတဲ့ကျွန်တော်တို့ဆွဲမယ်ဆိုတဲ့ပုံမှန်ကပြက်ပြဲသွားပြီလို့ကိုပိုင်ပြောတယ်
ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေဘက်ကတွားရောက်တွေ့ဆုံညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ကိုတိုင်းတွားခဲ့တဲ့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်လွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကအခုလိုပြောပြပါတယ
်မလီကညားဆိုတော်တော်လေးလေးစိတ်ထဲမှာမတက်မတာခံစားကြရတယ်ဟိုဟိုပို့လိုက်ဒီပို့လိုက်တရားရဲ့ချင်းငယ်ဆက်ဆံတာတွေလည်းကျွန်တော်ရဲဝယ်ကြုံတွေ့ခဲ့ရတယ်ကနောက်ဆုံးကြတော့မှဟိုတောင်ညွတ်ရဲပြမှာလာပြီးတော့ထားတယ်ပေါ့နော်ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းပုံကတော်တော်ကြီးကိုရုပ်ပြတင်ပြနိုင်လို့နေကြအဲ့ဒီတော့လည်းစိတ်ထဲမှာလည်းမတက်မတာဖြစ်တယ်။အဲ့ဒီတော့ကျွန်တော်တို့ဒီနေ့မနေ့တော့တရင်ချက်လက်ဒီစုဆောင်သွားပါလေ။သွားတဲ့ရည်ရွယ်ချက်ကပူပေါင်းပြီးတော့ညှိနှိုင်းပြီးတော့အမှန်တရားကိုရှာဖွေတဲ့ပုံစံနဲ့ကျွန်တော်သွားတာပါ။အမှန်ကရရှိဖို့ကိစ္စကိုတော့ဆောင်ရထားပါလေ
။ဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိသလိုငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုအရဲဝတ်ထေဘက်ကအခုလိုအကြမ်းဖက်ဖမ်းဆီးခဲ့တာကတော့အစိုးရနဲ့ပြည်ထရေးရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ဖြစ်စေကိုတပ်ဆိုင်ရာကဥပဒေနဲ့အညီဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတိုက်တွန်းခဲ့တယ်လို့ဥယျာဉ်ကပြောပါတယ
်အခုအရဝတ်တွေဝင်းထိုးကြည့်တဲ့ကိစ္စဗျဘူတာကအရင်တော့ပုံရိပ်ဆိုးတွေကိုပြန်မြင်စီတယ်ဗျအဲ့တော့ကျွန်တော်မေးတယ်ဒီလူတွေကလူတွေလဲဆိုတော့မဟုတ်တဲ့နယ်ရင်းတွေလို့ပြောတယ်ဗျဒါပေမဲ့ 啊，这种人家不用要，反正不用要了，就得了呀。啊，人的话，不会嘛嘞，面部最无缘的，偏的嘞。这种人家也得不会，不容易的，家庭里的呀。这种表达啊，这种人就是那边王文斌哦，上个月才嘛，你不会教你确实的呢。我们呀，现在在跟家属之间，也得不会企业的，我都去企业的呢，也得不会教你。我们上个月一家了，我得到有也得不会，不容易过的，提高起来呀。但我要这种人要的，他妈能教了吧？第三呀，不鼓励嘛。 比较简单，现在呢，提前上我们有的多啊点呀。啊，你嘛，啊，就三个方头个，这方面没有必要。这家方也得去，这离谱的哟，哎，就把方面有的啦。啊，怎么那把有的不如有一双个，他这里塑料布的，单位洗头的呀，别的那边的那些像，现在被褥褥啊把的，比如嘛，现在被褥子路线，就那做啊，可以方便过，提拔起嘛，提拔的。啊，你不要讲我们的，就那路。
现在人家都要到他这边来买的，我们不要，估计当不来。人家说路路个，说他突破五十几个，但是也有，但也会一张张比说他比起来撇路，啊，可能没得呀，平时个也不，我们这人你受伤破头背部呢，我们这造价，十来二十多家买路嘞，人家说路路楼下不五十多五十的，没得啥小来一个表话嘞。
第二位，第二位，当上个车上面来嘞。
第二个天嘛，为什么嘞？就是说，因三亚嘛，因三亚嘛，因三亚说嘞，咱古巴达嘞，楼楼中楼也占过，楼上个也是占过，什么出去多家嘛嘛哈。明了，当月也是看嘛，听听看他也比较，库班汉也是看啊你，阿妈看呢，龙庙那头高高的，过点土白，过些阿绿，那看啥呢？也叫欧苏白，破苏，也出绿，没他那绿呢，过片飘来都皮巴嘞。马苏蒙顶边别个吧。 阿古塞比，美国边疆主要一趟，他们边来经过，真是比这嘛嘞。美国边疆主嘛，米塔瑞古，他是那三十公里个沙田东边个吧？哎，龙阿罗，美国人边的马尾西那边，一趟是个那三个km外西边嘞。今天看马罗，美国人个一趟瑞哈，沿过边来多比罗，看明年三比得当得当西边嘞。Maxine Moskakoff的电报他比过年将个表表嘛吧。
American比方说，把他们从东丹路口的云南外东面查过，奥迪某某嘛啥东西了吧？哎，这成龙啊，一年内路他们查的，一年龙啊，在哪一个km那些弄的几个了吧？哎，一查呢，多少人？一年内路呢，多少？一年内查阿勇对吧？从小内路的人咋个几个吧？God
Just take a look at this. I mean, this looks like a.
How do you like that? American can we talk about that? Do you want it? It is. It's hard to learn more people than being
a set up. So, now, American media tari, you know, we can't go on that. Pila Boga, now to send him out Java. BNO, Sagan, Nasanaga, Dibiara, yeah, Tamo, she's on Yedana, Dababa. American be doing them, huh? Now, buying up, be down to that doing it. Tao Banu, Bosan, Big Abbey, Tamara, Lincoln, yeah. จันทร์ศาสตร์จึงสูเรนียาเล็บชิกเข้าไปเลยนั่นแสดงว่าดูดีมาโรยนุ้งวิสกาวนี่ฮะยูชินุ่ยเรามาปาลาบาบีเรนทรีกาวนี่ยูชินเรามาเอลิซาเบตเดลานเน่นับปีรอไวไวว่ายูชินเรามาวิสเมโดโลยูชินุ่ยเน่ดูแต่ชายยูชินุ่ยกาเลยยีบันซาวโลกเข้าไปเลยยูนุ้งวิมีอัตราสกาวนี่กูมันต้องนอนเรนเอาไป
อันนู้นเป็นยาเลียตะคุบเชลาวาเลย
โซอิฟยูลุคเอทอิตอิสบิวตี้ฟูลแมชชีนที่ตีลาเรสจิวจิเลบาร์เบียนเซนเอเซดูทาราลุยก็ต้องเชิดทาราลุยยาวเลนี่เรจิลุยวะอเมริกันจะทาราลุยบอมมาเปียร์อุสุยเมที่ท้องเสียคนเซจักุนิกาทุกเรศีนุ่งเวดดงสักกาวงาอเมริกันนับไปไปงูแล้วพูนปีเกล้าวะอเมริกันนับไปงูยาวพูกะอเปียร์ลุยเมลูกคาบาร์เลยอินจินสักกาวงาเนี่ยด้วยนัวอุดีปาวินอัตราสีวิกามิวมิววะ ถ้าจะเอาเลยคู่ลูกน้องเพื่อนชายเลยพี่สิงห์อยู่รีโก้จะทารีมาจะทาร์อะไรวะทางกูว่าต้องจะเปลี่ยนให้ด้วยมาหรอสักกาวนี่ฮะชี้ห้องปงจังงานนี่อากาศได้ยินปงจังพี่ลาวาเลยทางกูว่าลีจะคนละคนเนี่ยมากระว่าจีโจ้เนี่ยส่วนอันยาจงยืนนิ่งไว้ตรงสักกาวปงจังมีวุ้นซาตงนี่บ้าบีเจ้ามีด้วยพี่เดินหาเลยจะทารวยยาจงกูตาลิสเวนัยนะวะส่วนอาริเตะตัวเองเปลี่ยนเป็นเปียงละเก็บไปไม่เลย
ยูนิเวอร์สิตี์เซ็นทรัลไลน์นับแต่ท่อมาถ้าก็บอกว่ายี่จีตรงสกาวนี่คุ้มเชียบเลยฮัลโหลสุรอูซงเย่อูซงเชลูวะที่สกาวเนี่ยมาชีเร่ที่เจอินเจงอ่ะยูนิเวอร์ตรงอินเจนิโก้ส่งตั้งเลยกับเชียบเลยทางกว่างาเจ็บเพี้ยนให้ดูมาหรอเลยจังสัตว์ตัวยี่เนี่ยเอาไว้เป็นโมดอลการ์ลันคนยาด้วยเลี้ยงยันตัวแต่ละแกบีแต่ท่านเนี่ยขี้ตัวบูกะยิงอะไรอีมาปาร์บ่าว คุณเชื่อมารอเมียยะทารีกูอเมริกันปีกางดูเชื่อใจมาดาตุยามาวะยะทารีอาเห็นน้องอาเราเชื่อใจมาซาโรบ่าวอาจารย์ตุคูอาโร
လေကြောင်းကခီးသွားတာဟာအရင်ကထက်ပိုမြန်ပြီးပိုဈေးသက်သာလာလို့ပါဒါပေမဲ့ယထားတွေအတွက်အမေရိကန်မှာမျှော်လင့်ချက်ရှိပါသေးတယ် SpaceX တီထောင်သူ Elon Musk က Hyperloop လို့ခေါ်တဲ့အမြန်ယထားစနစ်ကိုတည်ဆောက်နေပြီးတစ်နာရီကို1200ကီလိုမီတာအထိသွားနိုင်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
ကိုငင်းချင်းစီစဉ်တင်ဆက်ပေးခဲ့တာပါသောတာရှင်တွေအခုနားဆင်နေရတာက VOA American အတန်ရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကမ္ဘာပေါ်မှာတနည်းတခြားများပြားလာနေတဲ့စွန့်ပစ်ပစ္စည်းတွေအတွက်စွန့်ပစ်ဖို့နေရာခက်ခဲလာတာနဲ့အမျှဒီပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကြိုးပမ်းမှုတွေလည်းပုံများလာပါတယ်။တဘာဝပတ်ဝန်းကျင်အတွက်အန္တရာယ်ဖြစ်စေနိုင်တဲ့စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုပြီးဒီဇိုင်းပုံစံအမျိုးမျိုးနဲ့အလှဆင်အိမ်တောင်ပရိဘောဂတွေဘယ်လိုဖန်တီးကြသလဲဆိုတာကို VOA သတင်းတောက်ဇလာတီကာဟုတ်ပေးပို့တဲ့သတင်းကိုမခင်ဖြူထွေးကတင်ပြပေးပါမယ်။ကမ္ဘာပြည်ကြီးပေါ်မှာစွန့်ပစ်ပစ္စည်းတွေတတိယတခြားပုံမများပြားလာနေပြီးတော့အများစုကသဘာဝအတိုင်းပုတ်သွေးဆွေးနွေးဖို့မလွယ်ကူသလိုအန္တရာယ်ဖြစ်စေနိုင်တဲ့ပစ္စည်းတွေပါ။ဒီလိုပစ္စည်းတွေကိုစွန့်ပစ်ဖို့အတွက်နေရာပိုးပြီးတော့ခက်ခဲလာတာကြောင့်ဒါတွေကိုမစွန့်ပစ်ခင်မှာပြန်လည်အသုံးပြုနိုင်မယ့်နည်းလမ်းတွေကိုလည်းရှာဖွေလာကြပါတယ်။ဒီအထက်မှာတော့ဒီဇိုင်းပညာရှင်တွေလည်းပါပါတယ်။စွန့်ပစ်ပစ္စည်းတွေကိုသုံးပြီးဒီဇိုင်းလျာသက်တွေကိုဖန်တီးကြတာပါ
။ Sustainability and using repurposed materials is a big trend in our industry.
ဒီရှင်းခံမှုနဲ့စွန့်ပစ်ပစ္စည်းတွေပြန်လည်အသုံးပြုဖို့ကျွန်တော်တို့စိတ်အုံမှာအဓိကထားလုပ်ပါတယ်။American jean wool ထဲဒီဇိုင်နာတွေစီကနေစုဆောင်ရရှိတဲ့စွန့်ပစ်ပိတ်ထည်တွေနဲ့ acrylic polymer နဲ့ပေါင်းစပ်ပြီးတော့ဂျက်ပြားတွေလုပ်တာအလားတူစိုက်ပျိုးရေးလုပ်ငန်းတွေကထွက်တဲ့ကောက်ရုံးနဲ့ acrylic polymer ရောစပ်ပြီးတော့ဂျက်ပြားလုပ်တာတွေရှိပါတယ်။ acrylic polymer နဲ့ပေါင်းစပ်ဖန်တီးရတာကတော့ဘားဆိုင်စပွဲတွေရိုးရိုးစပွဲမျက်နှာပြင်တွေနဲ့တခြားသုံးဆောင်ပစ္စည်းတွေအများပြားရဲ့အပြင်ပိုင်းအလှမျက်နှာပြင်တွေအတွက်သုံးနိုင်ဖို့အတွက်ပါ
။ Trosso Surfaces Company ပါရှင် Jeff Southwell ပြောသွားတာပါ။ဟိုတယ်ရဲ့စားသောက်ဆိုင်တွေအတွက်အခန်းအလှပြင်ပြိဘောကပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းရှင်တွေနဲ့ဒီဇိုင်နာတွေအတွက် Los Angeles မြို့မှာလုပ်တဲ့ကုန်စည်ပြပွဲကိုတော့ Botic Design West Company ကကမ္ဘာကထလုပ်ကျင်းပတာပါဒီပြပွဲမှာစွန့်ပစ်ပစ္စည်းတွေကနေဘယ်လိုအသုံးဆောင်ပစ္စည်းတွေကိုထုတ်လုပ်ထားသလဲဆိုတာတွေ့နိုင်တယ်လို့Botic Design West Company က Mary Scoffiak ကပြောပါတယ
် We bring together more than 300 vendors.
ဈေးရောင်းတဲ့သူ300ကျော်နဲ့ဒီဇိုင်နာ3000ကျော်ဒီပြပွဲမှာစုစည်းထားပါတယ်။ဟိုတယ်နဲ့စားသောက်ဆိုင်လုပ်ငန်းတွေအတွက်နောက်ဆုံးမဘလူးကုန်စည်စစ်တွေရှိနေတယ်ဆိုတာကိုရှင်းလင်းပြောပြရတဲ့သူတွေလည်းရှိပါတယ်။ဒါပြင်လာကြည့်တဲ့သူတွေကိုလည်းဒီပစ္စည်းတွေကိုသူတို့ကိုယ်တိုင်ထိတွေ့ခံစားရစေချင်ပါတယ်။ဒါကြောင့်မလို့ဒီပရိဘောဂတွေကိုဒီဇိုင်နာတွေဖန်တီးတဲ့နေရာတွေလည်းပြသထားပါတယ်။
ဒီဇိုင်နာတွေအနေနဲ့အသုံးမလိုတော့တဲ့ပစ္စည်းတွေကလည်းနောက်ဆုံးပေါ်စက်တဲ့ဈေးကပစ္စည်းတွေကိုထုတ်လုပ်နိုင်တယ်လို့ Austria Crystal Company Swarovski နဲ့အတူလက်တွဲအလုပ်လုပ်နေတဲ့ Rhode Island ပြည်နယ်အခြေဆိုင် Orion HD Company ကဈေးကွက်တာဝန်ကန် Laura Kiflan ကပြောပါတယ
် They're using crystals in architecture to bring luxury
ဒီတို့ကလက်ရည်မှာ crystal ကြောင်စုံလေးတွေကိုသူတို့ကသုံးပါတယ်အထူးသဖြင့်အလင်းအားကိုသုံးပြီးတော့အစစ်မမြင့်စင်ခံပစ္စည်းတွေဒီဇိုင်းလက်ရာတွေထုတ်လုပ်တာပါ။အော့စကာပွဲမှာ Derek McLean အလှဆုံးဒီဇိုင်းလုပ်ဖန်တီးခဲ့တဲ့အယောင်တွေတစ်ဖြက်ဖြက်လက်နေတဲ့စင်မြင့်ကြီးကိုမြင်ရတယ်လို့မျိုးခေတ်သစ်ပုံစံမျိုးအောင်တွေနဲ့အထူးထူးခြားခြားအလှဆင်ဖန်တီးနိုင်ဖို့ကလည်းတကယ့်ကိုအရေးကြီးပါတယ်။ Swarovski Company နဲ့ Orion HD Company တခုဟာဒီ Swarovski Crystal အလှကြောင်တုံးပေါင်း55,000တောင်ကိုသုံးပြီးတော့ဒီနေ့ Hollywood Academy စုပေးပွဲစင်မြင့်ကိုတာဝန်ယူအလှဆင်ဖန်တီးခဲ့ကြတာပါ။အခုလော့စ်အန်ဂျလိစ်မြို့မှာဖြစ်ပါတဲ့စားတောက်ဆိုင်တဲ့ဟိုတယ်လုပ်ငန်းကြီးဆိုင်ရာဆွေးနွေးပွဲနဲ့ကုန်စည်ပြပွဲဟာအမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကဝယ်ယူသူတွေကိုအတိအကျရည်ရွယ်ရောက်ချဖို့အတွက်ဆိုပေမဲ့လည်းကမ္ဘာတဝန်းကဒီလိုလုပ်ငန်းလုပ်ကြိုက်ချသူတွေကိုပါဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ်ရှင်။မက္ကင်ဖြူထွေးပြောပြသွားတာပါ။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်ကြားမှာကတော့ Starbucks Coffee ဆိုင်ဝန်ထမ်းတွေကလူမဲတွေအပေါ်လူမျိုးရေးခွဲခြားဆက်ဆံတယ်လို့စွပ်စွဲခံရပြီးနောက်လူမျိုးရင်းနဲ့ပတ်သက်တဲ့အသိပညာတွေကိုဆိုင်ဝန်ထမ်းတွေကိုပေးဖို့ရှိတဲ့အတွက် American တလွားမှာရှိတဲ့ထောင်နဲ့ချီတဲ့ Starbucks ဆိုင်တွေကိုမေလ29ရက်ကစပြီးပိတ်ထားမယ်လို့ Starbucks Company ကကြေညာလိုက်ပါတယ်။ VOA သတင်းတောက်ဇလာတီကဟုတ်သတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ရှင်။ Philadelphia မှာရှိတဲ့ Starbucks Coffee ဆိုင်ကလူမဲနှစ်ဦးကိုရဲတွေခြံရံပြီးအပြင်ထုတ်လာတဲ့ Video File ထွက်လာအပြီးမှာမကြေနပ်သူတွေဟာစုဝေးဆန္ဒပြခဲ့ကြပါတယ်။သူတို့နှစ်ဦးဟာတငယ်ချင်းကိုထိုင်ဆောင်နေတာဖြစ်ပြီးသူတို့အထက်ကတဦးကအင်တာအသွားမှာဆိုင်ဝန်ထမ်းတွေကတခုခုမဝဲရင်ဆိုင်ထဲကထွက်သွားဖို့ပြောခဲ့တယ်လို့သူတို့ရှေ့နေကဆိုပါတယ်။သူတို့နှစ်ဦးဆိုင်ထဲကထွက်သွားဖို့ညှဉ်းဆန်တဲ့အတွက်ရဲကိုဖုံးဆက်ခဲ့တာပါလို့ရဲအရာရှိတဦးကပြောပါတယ်
။ Three different warnings to leave suggest that there
ဆိုင်ထဲကထွက်သွားဖို့3000ကျော်တင်သတိပေးခဲ့တာဖြစ်ပြီးတော့အလို့တကြီးနဲ့ဆုံးဖြတ်ခဲ့တာမဟုတ်ပါဘူး။
coffee ဆိုင်တွင်နဲ့စားတောက်ဆိုင်တော်တော်များများမှာလာရောက်စားသုံးသူတွေကအိမ်သာအသုံးပြုခွင့်ပေးပြီးအိမ်သာတကားကိုပိတ်ထားလေးရှိတဲ့အတွက်အိမ်သာအသုံးပြုခြင်းရင်တော့ဒါမှမဟုတ်တကားကုန်နံပါတ်ကိုတောင်းယူရလေးရှိပါတယ်ဒါကို Starbucks မှာလာရောက်လေးရှိတဲ့စားသုံးသူတို့ကအခုလိုပြောပါတယ
် I've gone into this very Starbucks and asked for the bathroom code got the bathroom code used the bathroom so thank you
ဒီလို Starbucks coffee ဆိုင်မျိုးမှာအိမ်သာတကားကုန်နံပါတ်တောင်းပြုရဲကုန်းနံပါတ်ရပြီအင်္ဂါ3ပြီကျေးဇူးတင်ကြောင်းပြောပြီးတော့ပြန်ထွက်လာခဲ့ရပဲ
ဘာမှမဝယ်ဘဲကော်ဖီဆိုင်မှာနာယီပေါင်းများစွာထိုင်ပြီးကွန်ပျူတာအသုံးပြုသူတွေလည်းအများကြီးရှိပါတယ်လို့နောက်ထပ်စားသုံးသူတူကဆိုပါတယ
် I sat in there the other day for an hour no one asked me to order anything or leave
ကျွန်မလည်းတနေ့ကအဲ့ဒီဆိုင်မှာအကြာကြီးထိုင်နေတာဘာမှမလဲလို့ဘယ်သူမှလာမမေးသလိုထွက်သွားဖို့လည်းဘယ်သူမှမပြောပါဘူး
Philadelphia က Starbucks ဆိုင်ကဒီဖြစ်ရပ်ကိုလူမှုကွန်ရက်မှာအတော်များများသတိပြုမိခဲ့ကြပေမဲ့ California ကအလားတူဖြစ်ရပ်တစ်ခုကိုတော့သတိမပြုမိကြပါဘူးဘာမှမမှားသေးပဲအိမ်သာအသုံးပြုခွင့်မပေးနိုင်ဘူးလို့သူကပြောပေမဲ့သူ့အနောက်ကစောင့်နေတဲ့လူပြည်ကိုတော့ဘာမှမဝယ်သေးပဲအိမ်သာကုန်းနံပါတ်ပေးလိုက်တယ်လို့ California မှာနေတဲ့ Brandon Ward ကပြောပါတယ
် You should abide by those guidelines for everyone.You can't sit here and segregate things. So you might as well just put on the store what your
လမ်းကြံချက်တွေစီကံချက်တွေလိုက်နာစေခြင်းလူမျိုးရေးခွဲခြားသင့်မူလေဒါမှမဟုတ်စီကံတစ်ခုအနောက်မှာလူပြူများအတွက်လို့သာရေးပြီးတော့ဆိုင်မှာကတ်ထားပေါ့
Starbucks company ကဒီဖြစ်ရပ်အပေါ်တောင်းပန်ခဲ့ပြီးသူ့ရဲ့ဆိုင်အားလုံးက manager တွေကိုလူမျိုးရေးနဲ့ပတ်သက်တဲ့အသိပညာသင်တန်းတွေပေးသွားမယ်လို့ Starbucks company ရဲ့အလုပ်အမှုဆောင်ချုပ် Kevin Johnson ကပြောပါတယ်
going to do with our store managers not only around the guidelines but training around unconscious bias.
ဆိုင်မန်နေဂျာတွေကိုသိပညာသင်တန်းတွေပေးဖို့ရှိပါတယ်။လမ်းညွှန်ချက်တွေကိုတရားသိဖို့အပြင်ကိုယ်တိုင်သတိမမှုမိတဲ့ပုံကိုယ်ရေးခွဲခြားမှုတွေကိုကင်တွယ်ဖို့သင်တန်းပေးသွားမှာပါ။အခုလူကြီးမင်းနေရာဖြစ်ရမျိုးကမဖြစ်သင့်ပါဘူး
။ America မှာ Starbucks company ကလဲပတ်နေတဲ့ coffee ဆိုင်ပေါင်း 8,000 ကျော်ရှိပါတယ်လို့တင်ပြသွားပါတယ်ရှင်။တင်းင်းတွင်နေညနေခင်းသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါအခုတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ကျင်းတင်းနိုင်ငံပါရီမြို့လယ်မှာမနေ့စနေနေ့ကဓာတ်နဲ့တိုက်ခိုက်ခဲ့သူအမျိုးသားကရုရှားနိုင်ငံကမော်စနေအများစုနဲ့ထံရချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့သူပြင်သစ်နိုင်ငံသားဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပါတယ်အစွန်ရဝါဒီအဖြစ်စောင့်ကြည့်ခြင်းမှာထဲသွင်းခံထားတဲ့ဒီအမျိုးသားကပြစ်မှုကျူးလွန်မှုတဲ့နောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူ့ရဲ့မိဘတွေကတော့စစ်ဆေးမေးမြန်းဖို့ရဲကထိန်းသိမ်းထားပါတယ်။တိုက်ခိုက်သူရဲ့နာမည်ကတော့မထုတ်ပြန်သေးပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဆူရာဘာရာကခရီးယန်ဘုရားကျောင်း၃ခုမှာတင်းင်းကနေနဲ့ဘုံကွဲမှုဖြစ်ပြီးအနည်းဆုံး12ဦးသေဆုံးပြီး42ဦးဒဏ်ရာရတယ်လို့ရဲကပြောပါတယ် IS အစွန်းရအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာအစွန်းရပြည်တော်စုဝင်ကြီးတူကိုအဂတိလိုက်စားမှုဆွဲချက်နဲ့ဆစ်ဆင်းနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့နောက်မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့ဆစ်ဆေးရေးအဖွဲ့6ဖွဲ့ဖွဲ့ပြီးစစ်ဆေးမှုဆက်ရှိမှုကိုစုံစမ်းစစ်ဆေးနေတယ်လို့ကြေညာချက်ထွက်လာပါတယ်။ဒါပေမဲ့လည်းစုံစမ်းစစ်ဆေးစေအမှုတွေအပေါ်အသေးစိတ်ထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့တခြားအနာပိုင်အဖွဲ့အစည်းတချို့ဝင်ရောက်စစ်ဆေးမှုတွေရှိတယ်လို့လည်းသတင်းတွေထွက်နေပါတယ်ရှင်။
တင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ပြောပြသွားတာပါဒီနေ့နေ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voited Zonyek ဖြစ်ပါတယ် VOA American အတန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရိုးကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျမများသတင်းအောင်ပါရှင်
This program has come to you from the Voice of America, Washington.
Thank you.